မနှစ်ကကမ္ဘာရေနံစီမြင့်တက်လို့ဆိုတဲ့အကြောင်းတရားနဲ့မြန်မာနိုင်ငံမှာစစ်ဆိုးရအာဏာပိုင်တွေကလောင်စာဆီဈေးနှုန်းတွေကိုချက်ချင်းဆိုသလိုတဟုန်တိုးတိုးမြင့်ခဲ့ပါတယ်။အဲ့ဒီအတွက်မကြေနပ်မှုတွေဆန္ဒပြတာတွေလည်းဖြစ်ပေါ်ခဲ့ပြီးအဲ့ဒီဆန္ဒပြသူတွေဟာမကြသေးခင်ကနှစ်ရှည်ထောင်ဒဏ်တွေချမှတ်ခံလိုက်ရပါတယ်။ခုချိန်မှာတော့ကမ္ဘာစီးပွားရေးကျဆင်းမှုနဲ့အတူနိုင်ငံတကာလောင်စာဆီဈေးနှုန်းဟာမနှစ်ကထက်တစ်ဝက်ကျော်ကျဆင်းသွားရမှာဒီကနေ့ရေနံပေါက်ဈေးကတစ်စီးကိုအမေရိကန်ဒေါ်လာ44ဒေါ်လာအောက်ရောက်သွားခဲ့ပါတယ်။အဲ့ဒီလိုရေနံဈေးကမ္ဘာမှာကျဆင်းသွားတာလအတန်ကြာခဲ့ပြီမယ်မြန်မာနိုင်ငံမှာတော့အာဏာပိုင်တွေကတရားဝင်ဈေးနှုန်းချပေးတာမရှိလို့လုပ်ငန်းရှင်တွေကားပိုင်ရှင်တွေကြားမှာမကြေလည်တာတွေရှိနေတယ်လို့သိရပါတယ်။ရန်ကုန်မြို့ကလုပ်ငန်းရှင်တဦးကတော့မနှစ်ကလောင်စာဈေးနှုန်းတက်လို့ပြဿနာတွေရင်ဆိုင်ခဲ့ရတာနဲ့နှိုင်းရှင်ပြီးသူ့အမြင်ကိုအခုလိုပြောပါတယ
်။ကျွန်တော်အမြင်တော့ချမှန်မထင်ဘူးကြเออบาสรอตรัวดิตะเตะกิสะตรงอ่ะเนี่ยตรัวปยัตนาตรัวตะท่าดาโอ้เออตะตี้ดาอตาลีท่าไล่ดาปยัตนาไม่ရှိอยู่ยาตรัวแต่ตะเกเรโลฉะไปมานอกนครเปลี่ยนได้มั้ยตรัวปยัตนานอกจริงยินสั่นหาออกมาดิกบ้ามาตะโลตะไล่เลยสรแล้วมันเนี่ยดิบาสรอตัวอสูรอันเนี่ยดิจาเนี่ยไม่ใส่နိုင်တော့อูปอเนาะだแม้คู่จาได้เฉยมาแล้วตัวไล่ฉะมาเนี่ยบาสรอตัวนกูเนี่ยอ่ะบมามีณีท่าแหละตะโลลงอ่ะพ่นแล้วไม่รู้อเป่แล้วไม่รู้ตัวสีท่าตะโลปอพ่นญินในเฉยพ่นเลยตีได้ตัวต้องพ่นลงยาเลยสรณีท่าไม่เพียงอ๋อแล้วกว่าเราจะบอกเลยว่าตรัวดิดิမချလို့ဘာမှမဖြစ်ဘူးလေဘာမှလူမျိုးတွေကလည်းညီကြညူကြပဲမဲ့ဟိုမချရတဲ့ပြဿနာတော့ရှာမဲ့သူကမရှိဘူ
းအခုလို့ဓာတ်စီဒီဇယ်စီဈေးတွေကတရားဝင်ပေါက်ဈေးနဲ့အပြင်ဈေးနှုန်းမကွာတော့တဲ့အကြောင်းကိုလည်းအထက်ပေါ်မှာပြီးကကားသမားတူက
ကျွန်တော်တို့ဒီဘက်မှာကြတော့ gas ကားမရှိဘူးခင်ဗျ gas ကိုဒီရောက်ချပြီးတဲ့ဆိုင်လည်းမရှိဘူးအသုံးပြုတဲ့ကားလည်းမရှိဘူးခင်ဗျ gas နဲ့ပတ်သက်လို့ကတော့ရန်ကုန်တို့မန္တလေးတို့မြို့ကြီးတွေမှာပဲသူတို့အသုံးပြုလိမ့်မယ်အဲကျွန်တော်တို့နေမှာကတော့ရိုးရိုးဓာတ်စီကားနဲ့ဒီဇယ်ကားပဲနှစ်မျိုးပဲရှိတယ်ခင်ဗျစီကတော့ကျွန်တော်တို့အခုဒီဇယ်ကိုဆိုင်ရ3000ထုတ်တာကိုအပြင်မှာဈေးက3300ပေါ့အဲ3300ဆိုတော့သူကသွားထုတ်တယ်ဆိုရင်လည်း3000ပေါ့နော်ပြန်ကောက်တဲ့သူကလည်း3000ပဲပြန်ကောက်တယ်အဲ့ဒီတော့သူအပြင်ဈေးနဲ့အတူတူလောက်ဖြစ်တော့ကြမထုတ်ကြဘူ
းဓာတ်ဆိုင်တွေမှာဝယ်ရတဲ့ဈေးနှုန်းနဲ့အပြင်မှောက်ခိုးပေါက်ဈေးမကွာတော့တဲ့အတွက်လည်းကားသမားတွေဝင်ငွေဘူးမရလို့မကြေလည်ကြတာကိုလည်းအထက်မြန်မာပြည်ကစီးပွားရေးသမားတူက
3300ဆိုကြငွေက300ပဲကွာတော့တာဟို300ပဲကွာတော့ဘူးမှလည်းစိတ်ညစ်ခံပြီးတော့မထုတ်တော့ပြင်မှာပဲဒီကိုဝယ်ကြတာမင်းဆိုရင်ဒါကားဆိုရင်တို့အခွင့်ပေးရတယ်မှတ်ပုံတင်ကြီးတွေဒါပေးရတယ်ဆိုရင်လက်စီကိုချိုးချိုးသာသာထုတ်ခွင့်ရကြတာပေါ့အစိုးရဈေးနဲ့ပြင်ဈေးကဟိုတော့တဝက်မကတ်กว่าတာဟုတ်ခုကအစိုးရဈေးနဲ့အပြင်ဈေးနဲ့300ပဲกว่าတော့တယ်အဲ300ပဲกว่าတဲ့ဥစ္စာဟုတ်အဲကားသမားတွေမကြည့်မနဲ့ပြောနေတာ
အခုလိုပြည်တွင်းအထွေထွေကုန်ဈေးနှုန်းတွေကပုံမှန်ကြာရိုးကျစင်မျိုးမဟုတ်ပဲထိုးကျနေခြင်းဝယ်လူအားနည်းနေခြင်းမှာလယ်ယာလုပ်သူတွေထုတ်လုပ်စရိတ်မကာမီအောင်ကြုံတွေ့နေကြရပေမဲ့တဲယူပို့ဆောင်ကားကလောင်စာဈေးကြီးမြင့်လို့မကြပဲဖြစ်နေတဲ့အတွက်လောင်စာဈေးချပေးတဲ့နယ်လို့လဲရန်ကုန်မြို့ကစီးပွားရေးသမားတူကပြောပါတယ
်။ရောင်းဝယ်မကောင်းကြနေတဲ့အချိန်မှာကျွန်တော်တို့လုပ်ငန်းအထွေထွေဝန်ဆောင်ဈေးတွေကိုရှော့နေရတဲ့အချိန်မှာအစိုးရအနေနဲ့အနေဆုံးပံ့ပိုးကူညီမှုအနေနဲ့ဒီလောင်စာဈေးကိုဟိုနိုင်ငံကစံနှုန်းတိုင်းကိုကြာရင်ကြတဲ့ဈေးချပေးရင်တော့နည်းနည်းအကူအညီထောက်ပံ့လေးနည်းနည်းရမယ်ပေါ့။နိုင်ငံကဈေးတွေကိုပုံမြင့်နေတဲ့ကိစ္စမျိုးလို့ပြောနေရတာလေ။
ကမ္ဘာရေနံစီကျပေမဲ့မြန်မာနိုင်ငံမှာလောင်စာဆီဈေးနှုန်းမချပေးတာစံစဘာကျက်သွန်ပဲနှမ်းစတဲ့အထွေထွေကုန်ဈေးနှုန်းတွေကမောက်ကမဖြစ်နေပေမဲ့လောင်စာဆီဈေးနှုန်းမကျလို့တည်ယူပို့ဆောင်ကားတွေဆက်လက်ကြီးမြင့်နေတာစတာတွေအတွက်လုပ်ငန်းရှင်တွေရဲ့အသံတွေကိုတင်ပြလိုက်တာပါခင်ဗျာ။